မြန်မာစစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဒုတိယညွှန်ကြားရေးမှူးချုပ်တာဝန်ယူထားတဲ့အငိမ့်စားတူပုံမူကြီးစိုင်းကျော်သူဟာဒီကနေ့ရန်ကုန်မြို့မှာပြစ်ခတ်ခံရပြီးတော့တည်ဆုံသွားပါတယ်။အောင်ရတနာစေယုံအနီးဝေဇန္တာလမ်းမပေါ်မှာဒီကနေ့နေ့လယ်ပိုင်းကသူမောင်းလာတဲ့ကားတဲ့ကိုတနက်နဲ့အနီးကပ်ပြစ်ခတ်နေတာလို့ဆိုတဲ့ဗီဒီယိုပိုင်းတစ်ခုနဲ့တည်ဆုံသွားတဲ့ရုပ်ပုံတွေလည်းလူမှုကွန်ရက်မှာပြန့်နှံ့နေပါတယ်။အငိမ့်စားတူပုံမူကြီးစိုင်းကျော်သူဟာစစ်ကောင်စီရွေးကောက်ပွဲဖြစ်မြောက်ရေးအဓိကဆောင်ရွက်နေသူဖြစ်ပြီးတော့စစ်ကောင်စီရဲ့ပြည်သူ့ပေါ်ဖိနှိပ်အကြမ်းဖက်မှုကိစ္စတွေမှာပါဝင်နေတာကြောင့်ရှင်းလင်းခဲ့တာဖြစ်တဲ့ကြောင်းရန်ကုန်မြို့ပြပျောက်ကြားတပ်ဖွဲ့ဝင်တဦးကပြောပါရယ်။အောင်ရနာစေယုံအနီးရှိနေသူတဦးကလည်းပြစ်ခတ်မှုဖြစ်ပြီးတော့လူတစ်ယောက်သေဆုံးသွားတာမှန်တဲ့ကြောင်းရွေးကောက်ပွဲကော်မရှင်ဒူးညွန့်ကျုပ်ဦးစိုင်းကျော်သူဟုတ်မဟုတ်ဆိုတာသာသူသေချာမသိတဲ့ကြောင်းဖီဝေကိုပြောပါရယ်။အငိမ့်စားတူပုံမူကြီးစိုင်းကျော်သူဟာNLD သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်တို့ကိုရွေးကောက်ပွဲမလျော်ဩဇာသုံးမှုနဲ့တရားစွဲဆိုရမှာပါဝင်သူတူအဖြစ်နာမည်ထွက်ထားသူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းအငိမ့်စားဘူကျုပ်အုံးသွေးအပါဝင်တပ်ဖြတ်ခံရတဲ့စစ်တပ်အရာရှိဟောင်းတို့ရှိခဲ့ပါတယ်။စစ်ကောင်စီကရာထူးကြီးဘူကျုပ်တွေဘူမူးတွေကဆက်လို့စစ်ကောင်စီနဲ့ပူးပေါင်းပြီးတော့ပြည်သူကိုနှိပ်စက်တဲ့သူအလုံးကိုတုတ်တင်ရှင်းလင်းသွားမယ်လို့ရန်ကုန်မြို့ပြပျောက်ကြားတပ်ဖွဲ့ကပြောဆိုထားပါတယ်ခင်ဗျာ။